Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ1ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တနင်္ဂနွေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်ကျမတင်ကြီးထိုက်ပါရှင်အမေရိကန်သမ္မတရဲ့လွှင့်မှုကြီးချက်ရေးမူဝါဒအပေါ်မှာနိုင်ငံတော်ဝန်ဆန္ဒပြခဲ့ကြပါတယ်ထိုင်းနိုင်ငံမှာတော့ပျောက်ဆုံးကလေးငယ်တွေကိုထိုင်းအာဏာပိုင်နေတဲ့အတူအမေရိကန်နောက်နိုင်ငံတကာကပါကူညီရှာဖွေနေကြရစေပါဒီသတင်းလေးနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ဒီကနေ့ပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ကုလသွင်းမှုချုပ်ကရိုဟင်ညာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံပေါ်ပို့ပြီးဖိအားပေးဆောင်ရွက်မယ်လို့ပြောပါတယ်မနေ့ဖြန်မှာတော့ကုလသွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဒုက္ခသည်တွေနဲ့တွေ့ဆုံပါမယ်ဘလို့အကြောင်းအရာတွေကိုတင်ပြကြမှာပါလဲ
ကျွန်တော်တို့မြန်မာနိုင်ငံရဲ့လောကွားရေးရှုပ်ပေါ်မှုခံရကိစ္စရဲ့နောက်မြန်မာပြည်ကကျွန်တော်တို့နင်းတော့ခံရတဲ့ကိစ္စရဲ့နောက်ကျွန်တော်တို့ရဲ့နိုင်ငံ
ဒုက္ခသည်တူဦးပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖြစ်လို့လူထုကြားဒီမိုကရေစီအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်မှုအများကြီးလိုသေးတယ်လို့တနင်္လာနေ့တိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်က VOA ကိုပြောကြားလိုက်တဲ့အကြောင်းမြန်မာဒီမိုကရေစီရဲ့အစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နေကိုရနိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုကိုတရားမဝင်ရွှေ့ပြောင်းဝင်လာတာနဲ့ပတ်သက်ပြီးလုံးဝသိဉေမခံတဲ့အမေရိကန်သမ္မတရဲ့ရည်တည်ချက်ကိုကန့်ကွက်တဲ့အနေနဲ့ရွှေ့ပြောင်းဝင်ရောက်ခြင်းဆိုင်ရာအပြစ်လှုံ့ဆော်တဲ့အဖွဲ့တွေကအမေရိကန်နိုင်ငံတော်မှာမနေ့စနေနေ့ကဆန္ဒပြခဲ့ကြပါတယ်တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလုံးဝသိမခံတဲ့အမေရိကန်သမ္မတရဲ့မူဝါဒကြောင့်ကလေးငယ်တွေမိသားစုနဲ့ခွဲခြားထိန်းသိမ်းခံထားရတာဖြစ်ပါတယ်။အမေရိကန်ရဲ့လွှဲမှုကြီးကြပ်ရေးဥပဒေတွေဟာကမ္ဘာပေါ်မှာအမိုက်မဲဆုံးဖြစ်ပြီးရွှေ့ပြောင်းဝင်ရောက်လာသူတွေကိုလည်းဥပဒေကြောင့်အရအကျိုးခံစား권မပေးဘဲထားနေပြန်ပို့ဖို့တင့်တယ်လို့မနေ့စနေနေ့နောက်ပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။နိုင်ငံတော်မှာဆန္ဒပြပွဲပေါင်း600ကျော်လုပ်ခဲ့ပြီးလူထောင်ပေါင်းများစွာပါဝင်ခဲ့တယ်လို့လည်းစီစဉ်သူတွေကယူဆထားပါတယ်။ကလေးငယ်2049ဦးကိုမိဘတွေနဲ့ခွဲခြားထိန်းသိမ်းထားဆဲဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကလည်းပြောဆိုပါတယ်။ကလေးငယ်900ကျော်တို့ကိုတော့မိသားစုနဲ့ပြန်ပြီးတော့ပေါင်းစည်းပေးနိုင်ခဲ့ပြီလို့အမေရိကန်အရာရှိတွေကပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းပြည်နယ်နိုင်ငံဟာကအစိုးရအကြောင်းတစ်ခုရဲ့လုံခြုံရေးအဆောင်3ဦးကိုအစ္စလာမစ်အစွန်းရောက် IS သွေးကြွားတယ်လို့ယူဆရသူတွေကခေါင်းဖြတ်တက်ခဲ့ပြီးတော့အဆောက်အအုံလည်းတစိမ့်တစ်ပိုင်းမိလောင်ခဲ့ကြအောင်အစိုးရတောင်းဝန်ရှိသူတွေကပြောပါတယ်။နိုင်ငံပြည်နယ်ခုဂရနီခိုင်ကမလီချာယောက်ျားလေးထက်တန်းကြောင့်ကိုလက်နက်ကင်အမျိုးသားတစုကညာပိုင်းအချိန်ဝင်ရောက်တိုက်ခိုက်ခဲ့ကြောင်းပြည်နယ်ပညာရေးဌာနပြောခွင့်ရကအတည်ပြုပါတယ်တိုက်ခိုက်သူတွေကအဆောက်အအုံကိုလည်းမိရှုခဲ့တာကြောင့်ကျောင်းကစာကြည့်တိုက်နဲ့တချို့အစိတ်ပိုင်းတွေမိလောင်သွားတယ်လို့လည်းမိုဟာမက်အဆစ်ရှင်ဝါရီက VOA ကိုပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့တော့ပြောဆိုထားခြင်းတော့မရှိသေးပါဘူးဒါပေမဲ့လည်းပြည်နယ်ဆိုရကတော့ IS သွေးကြော်တွေရဲ့လက်ချက်လို့အပြစ်တင်ပြောဆိုထားပါတယ်ကျမ်းဖတ်ဝါရဇွဲအဖွဲ့ရဲ့အာဖဂန်အဖွဲ့ကတော့အသေးကမုန်းခွဲတိုက်ခိုက်မှုတွေပုံမှန်လုပ်နေပြီးအစိုးရအတွက်အလုပ်လုပ်နေသူတွေအဖြစ်ဆွဆွဲပြီးလူတွေကိုလည်းခေါင်းဖြတ်တပ်ဖြတ်နေတာပါပြီးခဲ့တဲ့မွတ်စလင်တို့ရဲ့အစ်ပွဲတော်အတွင်းနိုင်ငံပြည်နယ်မှာအသေးကမုန်းခွဲတိုက်ခိုက်မှုနှစ်ခုကသူတို့လက်ချက်ဖြစ်ကြောင်းအဲဆစ်တူကြောင့်အဖွဲ့ကပြောပါတယ်ဒီမုန်းခွဲတိုက်ခိုက်မှုတွေကြောင့်လူပေါင်း50နီးပါးသေဆုံးပြီးတော့130ကျော်လက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရဲ့အရှေ့ပိုင်းနိုင်ငံဟာပြည်နယ်မှာပဲလူနည်းစုဖြစ်တဲ့ဟိန္ဒူနဲ့ဆစ်လူနည်းစုလူမှုအတိုင်းဝိုင်းအတွက်အသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံး15ဦးသေဆုံးပြီးတော့20ဒဏ်ရာရခဲ့ပါတယ်။နန်ဂါဟာပြည်နယ်မြို့တော်ဂျလာလာဘတ်ကိုရောက်နေတဲ့သမ္မတအာရှရက်ဂါနီနဲ့တွေ့ဆုံဖို့အုပ်ချုပ်ရေးမှူးရုံးကိုလာရောက်ကြတဲ့လမ်းမှာတိုက်ခိုက်ခံရတာဖြစ်တယ်လို့ဒေသဆိုင်ရာရဲချုပ်ဗိုလ်ချုပ်ကြီးဂူလမ်ဆန်နာရီက VOA ကိုပြောဆိုထားပါတယ်။ဒီမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার သုတေသနဆန့်သက်တဲ့နေရာတွေမှာတော့လက်တလောလာတွေအတွင်တိတိတသာတိုးတက်မှုတွေရှိခဲ့တယ်လို့ဂျိုရုဓာတ်ပုံတွေကပြသနေတဲ့ဆိုပြီးစောင့်ချီလေ့လာနေတဲ့အဖွဲ့တစ်ခုကပြောပါတယ်မြောက်ကိုရီးယားကစီရေးစီးပွားရေးလူမှုရေးနဲ့တခြားတိုးတက်မှုတွေကိုလေ့လာစောင့်ချီနေတဲ့38 North ဆိုတဲ့အဖွဲ့ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအစီရင်ခံစာထုတ်ပြန်ခဲ့တာပါဂျွန်လ22ရက်နေ့တုန်းကဂျိုရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရရုံပြောင်းနျူကလ িয়ার လေလာရေးစင်တာမှာတိုးတက်မှုတွေရှိတာကိုမြင်တွေ့ရပါတယ်။ စင်ကာပူနိုင်ငံမှာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံပြီးနျူကလ িয়ার ကင်းရှင်းရေးစာချုပ်မှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်လက်မှတ်ရေးထိုးခဲ့ပြီးသတင်းနှစ်ပတ်အကြာမှာ38 knot ရဲ့အစီရင်ခံစာထွက်လာတာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကကနေဒါနိုင်ငံရဲ့သမ္မတနဲ့အလူမီနီယံသွင်းကုန်တွေပေါ်မှာအခွန်ကောက်ခံမှုအစ်စ်တွေလှုပ်ဖို့ချမှတ်ခဲ့ပြီးတဲ့နောက်မှာဒါကိုတုံ့ပြန်တဲ့အနေနဲ့ကနေဒါအစိုးရကလည်းအမေရိကန်ရဲ့ကုန်ပစ္စည်းတွေကိုဒီကနေ့ဇူလိုင်လ1ရက်နေ့ကစပြီးအလားတူအခွန်ကောက်ခံမှုအစ်စ်တွေလှုပ်သွားမှာဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ်ထရူဒိုအနေနဲ့တခြားရွေးချယ်စရာနည်းလမ်းမရှိဘဲအမေရိကန်ကပြီးခဲ့တဲ့ဇူလိုင်1ရက်နေ့မှာသမ္မတနဲ့အလူမီနီယံတွေအပေါ်အခွန်တွေကောက်ဖို့ချမှတ်ခဲ့တယ်လို့မျိုးကနေဒါနိုင်ငံဘက်ကလည်းအလားတူပြန်ကြေညာရတာဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ရုံးရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ American သမ္မတ Donald Trump တို့ဟာကုန်သွယ်ရေးနဲ့တခြားစီးပွားရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ပြီးခဲ့တဲ့တောက်ကြတဲ့နောက်ပိုင်းကစကားပြောခဲ့ကြတယ်လို့လည်း American သမ္မတ Emilio ကစနေနေ့မှာကြေညာပါတယ်။ကနေဒါဝန်ကြီးချုပ်ရဲ့အဆိုအရရုံးရဲ့အဆိုအရတော့ခေါင်းဆောင်တို့ဟာရှေ့လျှောက်လှုပ်ဆောင်သွားမယ်ကိစ္စရက်တွေမှာနီနီကက်ကလက်တွဲလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတယ်လို့ဖော်ပြပါတယ်။သူတို့နှစ်ဦးအခုတစ်ချိန်တယ်လီဖုန်းနဲ့စကားပြောကြတာဟာကနေဒါနိုင်ငံကွဘက်မြို့မှာဂျွန်လာကကျင်းပခဲ့တဲ့ G7 ညီလာခံအပြီးပထမဆုံးအချိန်ပြောကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေထာနေပြန်ရေးအတွက်ဆောင်ရွက်စရာကိစ္စအများအပြားရှိနေသေးကြောင်းနိုင်ငံတကာချက်ချင်းနေအသင်း ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ပြောဆိုလိုက်ပါတယ်ဒုက္ခသည်တွေအလုံးရှင်းနဲ့ပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘဲပြန်လည်လက်ခံရေးအတွက်ပြင်ဆင်ဖို့အများအပြားလိုအပ်နေသေးတယ်လို့ယူဆတဲ့အကြောင်းနဲ့ပြန်လာမဲ့သူတွေကိုလက်ခံမဲ့လူမှုအတိုင်းဝိုင်းတွေအတွင်းမှာလည်းပြင်ဆင်စရာတွေရှိနေသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌကအခုလိုမှတ်ချက်ပေးပြောဆိုသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံတွင်မုတ်တုံမိုးကြောင့်ဒုက္ခသည်စခန်းတွေအတွင်းစားနပ်ရိက္ခာတောက်သုံးရည်နဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးရေးလုပ်ငန်းတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေအတွက်အခက်အခဲဖြစ်စေတယ်လို့လည်း ICRC အကြီးအကဲကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုတုံ့ပြန်ကြခီးစဉ်ဖြစ်ရောက်ရှိနေတဲ့ ICRC အကြီးအကဲကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနောက်တခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။အကြမ်းဖက်မှုတွေကနေတိမ့်နဲ့ချီပြီးထွက်ပြေးရတဲ့လူတွေကိုပြန်လည်လက်ခံရေးမြန်မာအစိုးရဘက်ကမူအဖြစ်သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံသလိုဌာနပြန်ရေးလုပ်ငန်းစဉ်ကလည်းဖြစ်ဖြစ်မြောက်မြောက်အကောင့်အထည်မဖော်နိုင်သေးပါဘူးရှင
်။ထိုင်းနိုင်ငံမဲဆိုင်မျိုးကတမ်လွမ်ဂူထဲမှာပျောက်ဆုံးနေတဲ့ယောက်ျားလေး12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြအမျိုးသားတဦးတို့ကိုဒီကနေ့9ရက်မြောက်နေ့ဖြစ်ဆက်လက်ရှာဖွေနေကြသေးဖြစ်ပါတယ်။ American စစ်တပ်ဘက်ကလည်းကူညီရှာဖွေရေးကိုပံ့ပိုးဆောင်ရွက်ပေးနေပါတယ်။ American ကူညီကယ်ဆယ်ရေးအဖွဲ့ရဲ့ပြောခွင့်ရလေတပ်ဗိုလ်ကြီး Jessica Tate ကတော့အခုလိုပြောပါတယ်။ရာသီဥတုအခြေအနေကောင်းမွန်လာတာနဲ့အတူသွားရေးလာရေးမှာရောကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါပို့ပြီးလွယ်ကူလာမယ်လို့မျှော်လင့်ရပါတယ်။မိုးရွာနေတဲ့အနေအထားမျိုးမှာမြေပြင်အခြေအနေကိုထောက်လန်းနိုင်ဖို့ရရေငုပ်ဖို့ရတိတ်ကိုခက်ခဲနေပေမဲ့အခြေအနေကောင်းတယ်လို့ပြောကြပါတယ်ပျောက်ဆုံးနေတဲ့ကလေးငယ်တွေနဲ့သူတို့ရဲ့နှီးပြအတွက်ကယ်ဆယ်ရေးလုပ်နေသူတွေအတွက်အားလုံးစိတ်မကောင်းဖြစ်ရပါတယ်လို့လည်းအမေရိကန်လီဒါရဲ့ပြောခွင့်ရကပြောတော့တာဖြစ်ပါတယ်ဘောလုံးကစားလေ့ကျင့်ပြီးဇွန်လ23ရက်နေ့စနေနေ့ကတမ်လွမ်ဂူထဲတွားရောက်ခဲ့ကြပြီးတဲ့နောက်ပိုင်းမှာလူငယ်ဘောလုံးသမားတွေနဲ့နှီးပြတို့နဲ့အဆက်အသွယ်ပြတ်တောက်သွားတာဖြစ်ပါတယ်ပြောက်ဆုံးကလေးငယ်တွေနဲ့သူတို့နီးပြကိုရှာဖွေရေးကိုတော့ထိုင်းအာနာပိုင်နေတဲ့အထူးနိုင်ငံတကာကလည်းဝိုင်းဝန်းဆောင်ရွက်နေတာဖြစ်ပါတယ်ဒီကနေ့စိန့်ပီတာရေပြင်မှာလုပ်တဲ့လူမှုစုတောင်းဝတ်ပြုပွဲအတွင်းမှာတော့ပုံဟမ်မင်းကြီးဖရန်စစ်ကလည်းပျောက်ဆုံးနေတဲ့လူငယ်အားကစားသမားတွေအတွက်စုမုံကောင်းထောင်းပေးခဲ့ပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ကျင်းပတဲ့ရွေးကောက်ပွဲတွေမှာတော့မဲယုံတွေဖွင့်လှစ်ထားပြီးမဲဆန္ဒရှင်တွေမဲပေးနေကြပါပြီယာရုသက်တမ်းပြည့်သွားပြီးတဲ့နောက်သမရအင်ရစ်ပီနာနီယက်တိုရဲ့နေရာကိုအစားထိုးဖို့မက္ကဆီကိုပြည်သူတွေရွေးချယ်နေကြတာဖြစ်ပါတယ်။သမရသစ်ရောလွှတ်တော်နှစ်ရက်စလုံးအပြင်အုပ်ချုပ်ရေးမှူးကိုဦးကိုပါရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ရွေးကောက်ပွဲကျင်းပနိုင်ရေးပြင်ဆင်နေတဲ့ကာလအတွင်းနိုင်ငံရေးသမားပေါင်း100ကျော်တက်ဖြတ်ခံခဲ့ရတာနဲ့အတူ မက္ကဆီကိုနိုင်ငံရဲ့အကြမ်းဖက်မှုအများဆုံးဒီဘက်ကာလတမိုင်းမှာတော့အကြီးမားဆုံးရွေးကောက်ပွဲတစ်ခုလည်းဖြစ်ပါတယ်ရှင်
2018ကမ္ဘာဖလားဘောလုံးပွဲမှာတော့အခုဆိုရင်ရုရှားအသင်းနဲ့စပိန်အသင်းတို့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်ကိုကစားနေကြပြီဖြစ်ပါတယ်အခုဆိုရင်ပထမပိုင်းကစားတာမိနစ်40ရှိသွားပြီဖြစ်ပြီးတော့ရုရှားအသင်းကလောလောဆယ်စပိန်အသင်းကလောလောဆယ်မှာတကူးကိုမရှိနဲ့ဦးဆောင်နေပါတယ်ဒါပေမဲ့အခုကျွန်တော်သတင်းကြေညာနေတဲ့အချိန်အတွင်းမှာပဲစပိန်နောက်တန်းလူPK လက်ထီလို့ဆိုပြီးတော့ရုရှားအသင်း penalty ရထားပါတယ်အခုချိန်မှာရုရှားအသင်းကဒါကိုကံပိုးပြင်ဆင်နေပြီးတော့ဒိုင်လူကြီးကတော့မမုတ်သေးပဲနဲ့သူကံပိုးလုံနေတော့ဖြစ်ပါတယ်ဒီစပိန်အသင်းကတော့ဒီပွဲမှာဘောလုံးပိုင်ဆိုင်မှုအသာနဲ့ရုရှားအသင်းဘက်ကိုဖိကစားပြီးတော့ဂိုးသွင်းနိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်အခုဆိုရင်တော့ရုရှားအသင်းက penalty ရထားပါတယ်ခင်ဗျာ
နောက်ဆုံးတည်ထားတဲ့သတင်းတွေကိုမသိင်ကြီးထိုင်းနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတင်ပြပေးမယ့်သတင်းကတော့ဒီရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ်ပို့ပြီးတော့ဖိအားပေးဆောင်ရွက်သွားမယ်လို့ကုလသွေးမှုချုပ်ကဒီကနေ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်ပြောဆိုလိုက်ပါတယ်။အသေးစိတ်ကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်ရှင်။ကုလသွေးမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်ယုံခမ်တို့ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့တွေ့ဆုံဆွေးနွေးခဲ့တာပါရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့ဘာတွေဆောင်ရွက်တင်တယ်လဲဆိုတဲ့အပေါ်နားလည်လာစေဖို့အတွက်ပို့ပြီးတော့မှဖိအားပေးဆောင်ရွက်သွားမယ်လို့ကုလသွေးမှုချုပ်ဂူတာရက်စ်ကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့ပြန်ကြားရေးတာဝန်ခံအစ္စနူခရန်ကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါရှိပါတယ်မနေ့ပြန်တနင်္လာနေ့မှာတော့ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဟာ Cost Bazaar ကရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ဖို့လဲစီစဉ်ထားပါတယ်။ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဒုက္ခသည်စခန်းတွေစီလာရောက်ချိန်မှာတော့သူတို့မြန်မာနိုင်ငံကဘာကြောင့်ထွက်ပြေးခဲ့ရတယ်၊ဘလို့လူခွေချိုးဖောက်မှုတွေနဲ့ရင်ဆိုင်တွေ့ကြုံခဲ့ကြရတယ်ဆိုတာရင်ဖွင့်ပြောပြနိုင်မှုကိုယ်တိုင်လူခွေချိုးဖောက်ခံခဲ့ရတဲ့အမျိုးသမီးတွေနင့်နာခဲ့ရတဲ့ဒုက္ခသည်တွေကိုယ်တိုင်တင်ပြနိုင်ရေးစီစဉ်နေကြတယ်လို့ Cost Bazaar အနီးဘာလူခါလီဒုက္ခသည်စခန်းတွေကိုအီဆလန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
ကဘာကုလသမဂ္ဂအထင်းမျိုးဆိုးအန်တီနီယိုကူတရက်စ်နဲ့ကဘာပင်ဥက္ကဋ္ဌတို့ကျွန်တော်တို့ဒုက္ခသည်စခန်းကိုလာရောက်ဖို့အစီအစဉ်ရှိတယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့လောကွားရေးချုပ်ပေါ်မှုခံရကိစ္စရဲ့နောက်မြန်မာပြည်ကကျွန်တော်တို့နင်းတော့ခံရတဲ့ကိစ္စရဲ့နောက်ကျွန်တော်တို့ရဲ့နိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးတော့အဲဒါကိုလည်းကျွန်တော်တို့တင်ပြဆွေးနွေးဖို့ရှိပါတယ်ခင်ဗျအာတမတီချင်းခံရတဲ့အငြင်းသမီးတွေပါဝင်ပါတယ်သူတို့နဲ့တွေ့ဆုံပွဲမှာနောက်ဟိုမှာမြန်မာပြည်မှာတနက်ပြီးခံရတဲ့နောက်ဓာတ်တူခံရတဲ့တနက်တန်ရနဲ့ဒီမှာမတမဆွမ်းဖြစ်နေတဲ့လူတွေနောက်ရကိုင်းပြင်းနဲ့ဖြစ်စီမှာကျုံခေရတဲ့မျက်ပတ်တွေအဲ့လိုလူကြီးတဲ့နောက်ရကိုင်းပြင်းကြီးကဖြစ်စီရဲ့အသေးစိတ်တရှိတဲ့လူတွေကိုအဲ့မှာပါဝင်ခွင့်အတွက်ကျွန်တော်ဘင်္ဂလားဒေ့ရှ်အစီအပါကခံလန်းတာရှိပါတယ်ခင်ဗျမနက်ပြန်နေရနေရတော့တေရှာရဲလို့ဲလို့ဘင်္ဂလားဒေ့ရှ်အစီအပါကအကြောင်းကြားတာရှိပါတယ
်မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေရရင်ပြန်ပို့ဖို့အစီအစဉ်နေတယ်မိမိတို့ရဲ့မူလနေရာကိုပြန်လည်နေရာချထားပေးဖို့ဆုံးရှုံးနေတာခဲ့ရတာတွေကိုတရားမျှတမှုရှိစွာနဲ့ပြန်လည်ပေးအပ်ဖို့အပါအဝင်နိုင်ငံသားအခွင့်အရေးအပြည့်အဝရရှိနိုင်ရေးကုလအတွေ့အမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ကိုတောင်းဆိုမယ်လို့ Cost Bazaar ကကုတုပလောက်ဒုက္ခစခန်းနေဥမောင်မောင်ကလည်းပြောပါတယ
်ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံဆူရကစံချတာရှိတယ်ဒီနာကဘဘင်ဥက္ကဋ္ဌနဲ့ကုလသမဂ္ဂဆိုင်မှုချုပ်အန်တနီကိုတဲရတော့အပြေကြီးမနေ့ပြန်နေရနေမှာရောက်ရှိလာမှာလို့သူကပြောတာရှိတယ်ကျွန်တော်တုံးဆူတော့မှာရီပါတီရှင်းလုပ်ဖို့တော့မြန်မာဆူရနဲ့ဟောယူရက်ဆန်နဲ့ယူအန်ဒီဘီတို့သဘောတူဆက်ရှိရပါလောက်တာရှိတယ်အဲ့ဒါမှာကျွန်တော်ရိုဟင်ဂျာသူတို့နာမည်ရေးပြရမှာတော့ကျွန်တော်ယူအန်စီကူရီတီဖော့စ်နော်တဲ့နမဲတုံးမှာကျွန်တော်မူလနေရာကိုရရှိဖို့တော့ကျွန်တော်ကဘကုလသမဂ္ဂထရီမှုချုပ်ကောင်းစုကိုအဲဒီလောက်တာရှိတယ်ဒီမှာအဲ့ဒီအနေပြည့်ကံရတဲ့လူတွေတန်ရာစိတ်ထားတဲ့လူတွေအာတမပြည့်ကျင်ကံရတဲ့အမျိုးသမီးတွေပါဒီသူတို့ဒီမှာသူတို့နဲ့တွေ့ဆုံဖို့ထူတာရှိတယ
်အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချီထွက်ပြေးတင်းချောင်ခိုလုံနေကြရတဲ့ဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တွေအတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကနေ UN အသိမှတ်ပြုဒုက္ခသည်မှတ်ပုံတင်ကတ်တွေထုတ်ပေးဖို့စတင်စီစဉ်ဆောင်ရွက်နေကြပြီဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေဘက်ကတော့သူတို့ကိုရိုဟင်ဂျာဒုက္ခသည်တွေလို့ထည့်သွင်းသတ် မှတ်ပေးဖို့တောင်းဆိုနေကြတယ်လို့ဘာလူခါလီဒုက္ခသည်စခန်းနေကိုယ်စီလံကပြောပါရယ်မြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံပါဘူ
းရိုဟင်ဂျာဒုက္ခသည်စခန်းမှာအကိုကယူနက်ဆီယာအနေနဲ့တစ်စင်း IDB card ပြီးတော့အစမတ်ကတ်လို့ခေါ်ရပါတယ်ဒီမှာSmart card ကိုသူတို့ကစတင်ပြုလုပ်ပေးမယ်လို့လာပြောပါတယ်ကျွန်တော်တို့အဲဒီကနေ့နဲ့ရောက်တယ်နောက်မနေ့ကလည်းရောက်တယ်သူတို့ကကျွန်တော်တို့နဲ့လာပြီးတော့ရင်းနိုင်တယ်ဒါပေမဲ့အဲ့ဒီ Smart card မှာကျွန်တော်တို့ရဲ့နာမည်ရင်းပြည့်တဲ့ Rohingya အမည်နဲ့ပါဝင်ဝင်ပြုစေရမယ်အဲ့ဒီအခြားပါဝင်ခွင့်မရှိစရင်မြန်မာပြည်ကလာတဲ့ Rohingya ဒုက္ခသည်ဆိုပြီးတော့အဲ့ဒီ Smart card မှာပါဝင်ရမယ်ဒါမှတကျွန်တော်တို့ကလက်ခံသွားမယ်ဆိုပြီးတော့ UNHCR အကြီးအကဲကိုကျွန်တော်တို့တင်ပြသွားခဲ့တယ
်ကုတုဘလောက်ဒုက္ခသည်စခန်းနေဥမမောင်းကလည်းဒုက္ခသည်တွေဘက်က UNHCR ကိုတောင်းဆိုထားတဲ့အခြေအနေပြောပြပါတယ
်အခုသူတို့ UN ကတုတ်ဖြစ်တဲ့ခဲကိုမြန်မာပြည်ကလာတဲ့သူတွေရေးထားတာရှိတယ်အဲ့ဒါကိုကျွန်တော်တို့ Rohingya ဒုက္ခသည်ဘက်ကခင်ခွာတာရှိတယ်မနေ့က UNHCR ကို UNHCR ကဘင်္ဂလားဒေ့ရှ်မှာရှိတဲ့ရုံးကိုကျွန်တော်ခင်ခွာတာပူတာမြန်မာပြည်ကလာတဲ့ Rohingya ဒုက္ခသည်သူတို့ရေးပြရမှာဆိုပြီးကျွန်တော်တောင်းဆိုထားတာရှိတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာခိုးလုံနေကြတဲ့တင်းချီတဲ့ဒုက္ခသည်တွေကတော့အခုလက်ရှိမှာဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးကထုတ်ပေးထားတဲ့ယာယီအသိမှတ်ပြုကပ်ပြားတွေနဲ့မှတ်ပုံတင်ထားကြတယ်လို့ဒုက္ခသည်တွေကပြောပါတယ် UNHCR ကနေအခုထုတ်ပေးမဲ့ UN အသိမှတ်ပြုကပ်အတွင်းထည့်သွင်းပေးဖို့ဒုက္ခသည်တွေဘက်ကတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်ပြီးလဲကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ကိုတောင်းဆိုမယ်လို့ဒုက္ခသည်တွေကပြောပါတယ်ရှင်VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုမြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖြစ်တာမို့လို့လူလူကြားမှာဒီမိုကရေစီအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်ဖို့အများကြီးလိုနေသေးတယ်လို့တနင်္လာရီတိုင်းဝန်ကြီးကျောက်ဒေါက်တာလက်လက်မော်ကပြောကြားလိုက်ပါတယ်။တနင်္လာရီတိုင်းအတွင်းမှာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နေတဲ့တစ်ဖက်ထဲမှာပဲတဘာဝပတ်ဝန်းကျင်ထိခိုက်မှုသက်သာစေအောင်လိုအပ်တဲ့စီမင်းစည်းကမ်းတွေချမှတ်ဆောင်ရွက်နေတယ်လို့လည်း VOA ရဲ့တည်ထက်တွေ့ဆုံမေးမြန်းမကန်မှာဝန်ကြီးချုပ်ကပြောကြားခဲ့တာပါ။တနင်္လာရီတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုကိုယ်စားဝန်လိုင်ကတည်ထက်တွေ့ဆုံမေးမြန်းထားတဲ့အပိုင်းနှစ်ကိုတော့ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ဖြစ်တင်ဆက်ပေးလိုက်ပါတယ်ရှင်။
ဒီကလောကနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဘိတ်ကျွန်းစုတွေဟာအခုတော်တော်လေးပေါ်ပြီးလာဖြစ်လာတယ်မြန်မာပြည်ထဲမှာလည်းမကောက်ဘူးပြည်ပမှာလည်းကျွန်တော်အမေရိကမှာလည်းလူတိုင်းကဘာမှပြီးသွားလဲမယ်ဆိုဘိတ်ကျွန်းစုသွားမယ်ဆိုတဲ့ခေါင်းစဉ်လေးကိုထက်ထက်ပြီးစဉ်းစားလာကြတယ်ပေါ့နော်ကျွန်တော်တိုင်ဝမ်ကြားမှာဗမာတွေတိုင်ဝမ်ကြားမှာလည်းအဲ့လိုရှိလာတယ်ကျွန်းတွေအများကြီးလာတဲ့ကျွန်းတွေနိုင်ငံတကာမှာကျွန်တော်လက်မှတ်ထောင်ပြီးတော့မြန်မာကျွန်းတွေတာယာလက်ပါတယ်မှာပြဖို့ရှိပေမဲ့လည်းကျွန်တော်တို့က3-4ကျွန်းလောက်ပဲအခုကပြခွင့်ရှိတယ်ဘာလို့လဲဆိုတော့အစိုးရကလည်းဒီနိုင်ငံတော်ဝန်ကြီးကပလဲလုံကနေရနေတာအများကြီးရှိတော့အဲ့ဒီဟာတွေကိုကန့်တတ်တဲ့အနေနဲ့တချို့ကျွန်းတွေသွားလို့မရဘူးဆိုပြီးတော့သူတို့ဒီခီးသွားလုံကနေပလဲလုံကကြားထဲမှာအကျိတ်တင်ရှိကြတာတွေကျွန်တော်တို့ကြားပါတယ်တချို့ကိစ္စတွေကိုလည်းဒီတိုင်းဒေသကြီးအစိုးရကောနိုင်ငံတော်အစိုးရကခွင့်ပြုပေးဖို့စီစဉ်နေတယ်ဆိုတာကျွန်တော်တို့သိရပါအဲ့ဒါလေးကိုလည်းရှင်းပြပါဝန်ကြီးတို့ဘလို့ပုံစံနဲ့စဉ်းစားပြီးတော့ဟိုကဏ္ဍခွဲဖို့စီစဉ်ထားတယ်ဆိုတာလေးကိုလေ
ကျမတို့မြန်မာနိုင်ငံထွက်တဲ့ပလဲကရွှေရောင်ပလဲဆစ်ဆစ်ထွက်တာပါအမှန်တမ်းမှတမိုးရှိတယ်ပလဲပေါ့နော်တမိုးရှိတယ်ဆိုတာဒီဟိုပေါ့ရွှေရောင်ဆိုတော့ကျွန်မထင်ပါတယ်ဒီဟိုကျိုတရုတ်ဒီတိုင်ဝမ်နေအဲ့ဒီဘက်ကလူတွေတော်တော်များများနှစ်သက်ကြတာပေါ့နော်အဖြူပလဲကတော့သူကနည်းနည်းလေးရောင်မှိန်တယ်လို့မျိုးဖြစ်နေတယ်ရွှေရောင်ပလဲကိုတော့မှကျွန်မအဲတာဆာကီကုမ္ပဏီဟိုဂျပန်ကုမ္ပဏီတခုဒီမှာနှစ်20ကျော်ရှိပါပြီ28နဲ့28နှစ်ရှိပြီသူတို့လာရောက်ပြီးရင်းနှီးမြှုပ်နှံနေတဲ့လူတွေနဲ့ကျွန်မမေးကြည့်ပါတယ်သူတို့အဲဒီပေါ့သူတို့ဟောင်ကောင်ကျောင်းနေမှာလဲဒီရွှေအောင်ပလဲထွက်တယ်ဒါပေမဲ့ဗမာပြည်ကမုတ်ကောင်မျိုးမဟုတ်ပါဘူးလို့ပြောပါတယ်သူတို့ကတကယ်တမ်းဟိုသူတေသနာဗမာပြည်ရဲ့မုတ်ကောင်ရဲတဲ့နှခမ်းနားမှာကိုတယ်ရွှေအောင်တောက်နေရတယ်သူကအဲ့ရသူတို့ထွက်တဲ့ secretion ကတကယ်အားလုံးရွှေအောင်နဲ့ကျမတို့အနေနဲ့ကဒီပလဲလုပ်ငန်းကိုလည်းတခြားဒေသတွေနဲ့မတူကျမတို့ကိုသဘာဝပေးတဲ့လက်ဆောင်ဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျမတို့ကြီးကြီးကြီးလှုပ်ချင်ပါတယ်လှုပ်ချင်တဲ့အခါကျတော့ပြည်ထနာခီးသွွားလုပ်ငန်းနဲ့ပလဲနဲ့ contrast ဖြစ်နေတာပေါ့နော
်
conflict ဖြစ်နေတယ်ခီးသွွားလုပ်ငန်းကလည်းသူကနီးတဲ့ကြောနေလိုက်ကြည့်မယ်အလှလှပပတွေ diving လုပ်မယ် snorkeling လုပ်မယ်ဆိုတော့ဟိုကပလဲကလည်းငါမဝင်နဲ့ဒါတော့က
သ
ူအတန်းကြိုက်တယ်ဒီပလဲတွေကလည်းသူကဒီရေမတန်းတာနဲ့ secretion မထွက်တော့ဘူး secretion မထွက်ရင်ဒီပလဲမဖြစ်လာဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ကျမတို့ကဘယ်လိုမျိုးခုနောက်ပိုင်းဆိုလို့ရှိရင်ပလဲအတွက်ရှောက်လွှာတင်တဲ့လူတွေရောကျမတို့ကဒီကြောနေရဲ့အနောက်ဘက် မှာပေါ့နော်ဒီလေတွေဥတော်ဟုတ်ဖြတ်တမ်းမသွားလာတဲ့ကျောင်းနေနောက်ဘက်ကိုအဓိကဥစားပေးပြီးတော့ရှောက်ပေးပါဆိုပြီးကျမတို့ဆီက request လုပ်ပါတယ်ဘာဆိုကျောင်းနေနောက်ဘက်ဆိုတောင်းတိုင်းမှာမသွားဘူးလေကျောင်းနေရှေ့ဘက်ပဲအားလှလိုက်တာပါညာနဲ့သွားနေဆိုဒီရှေ့ဘက်ကိုနည်းနည်းလေးပေါ်ခြံခဲ့ပြီးတော့နောက်ဘက်ကိုလုပ်ပါဆိုပြီးကျမတို့ကပြောပေမဲ့လို့ပြောတော့ညာလည်းပဲပလဲလုံခံကတော့မြေ area အများကြီးယူရတယ်ကျတော့ long line ချရတာဟုတ်မဟုတ်ကောင်းဘူး long line ချရတယ်ဆိုတော့ဒီမြေ area တွေအများကြီးယူရတဲ့အတွက်ကြောင့်ခုတည်းထိတော့ conflict တွေကတော့ရှိနေသေးပဲဒါပေမဲ့ကျမကတော့ဘယ်လိုပြောလဲဆိုတော့ဒီအကျိုးရှိရကျော်မှာဒီပလဲလုံတဲ့ကျောင်းကအခုဆိုလို့ရှိရင်20ကိုခလှလှမပြည့်သေးပါဘူးလက်ချိုးယူလို့ရပါတယ်ဂျန်နဲ့ကျောင်းနေမှာလုတ်ပါကျန်တဲ့ကျောင်းနေမှာဟိုစာပို့ပြီးတော့ဗောနော်ကျောင်းရှိရပဲကိုကြီးရေဒီပလဲကျောင်းက100ရှိဆို900မှာလုတ်လို့ရသေးရပဲကျမကပြောတယ်900မှာဟိုလှတဲ့ကျောင်းနေကိုကိုရွေးချယ်ပြီးတော့ဗောဒီ900တွေကဗောအားလုံးတော့မဟုတ်ဘူးဗောလှတဲ့ကျောင်း100လောက်ရွေးပြီးတော့အဲ့100လောက်ကိုသွားလုတ်လို့ရအောင်မဖြစ်ဘူးလားလို့ကျမတို့ဘက်ကတော့ပြောပါတယ်အဲ့လိုပဲတယောက်နဲ့တယောက်တော့ conflict ကခုတည်းတည်းရှိနေစေပါ
ဆိုတော့ဝန်ကြီးချုပ်တို့အနေနဲ့ဟောဒီတဘာပေါင်းချင်းတင်းသေးကိစ္စတို့ဒီလူလူညံ့မှုကိစ္စအထူးသဖြင့်ဒီကျောင်းနေဟိုစီဝိုင်းလုံးကနေချပေးတဲ့အခါမှာမူလတိုင်းတော့ကြာမှာတော့မဟုတ်ဘူးဒါပေမဲ့အတက်နိုင်ဆုံးထိမ့်သိမ့်နိုင်အောင်ဟိုပေါ့အဲ့လိုမျိုး EIDI ပုံစံမျိုးပေါ့နော်တွင်းတဲ့ပစ္စည်းဆိုလို့ရှိရင်လည်းအဲ့လိုမျိုးထိမ့်သိမ့်တဲ့ตัวอะไรนี่ឧបរិទ្ធិឆាថាថាရှိពីล่ะ
ရှိပါတယ်ตัตตุတွင်ឧបរិយ៉ាងလည်းအသက်ရှိပါတယ်ဟဲ့အခုလောလောဆယ်มาထုတ်လိုက်တယ်ตัตตุကျောင်းဆွေးရတဲ့ตัตตุတွင်ឧបរិပေါ့အဲ့ဒီမှာလည်းတဘာပေါဝင်ထိမ့်သိမ့်ရေးကိုဟိုကြီးကျယ်ပဲသူတို့နေနဲ့ထည့်ပြီးတော့ဖော်ပြထားပါတယ်အရင်ឧបរិမှာတော့တဘာပေါဝင်ထိမ့်သိမ့်ရေးတွေမပါပါဘူးကျမတို့အခုလည်းตัตตุတွင်လာရှောက်မယ်ဆိုလို့ရှိရင်ကျမတို့ EMB ကိုရင်တောင်းပါတယ်နေဒီဒီနေရာမှာတတ်တူတွင်ဟိုတတ်တူလုပ်ငန်းလုပ်မယ်ပေါ့တတ်တူလုပ်ငန်းလုပ်မယ်ဆို EMB ကိုရင်ပြကျမတို့ဒီတတ်တူကိုဟိုဘယ်ကောင်လဲစမ်းသပ်ခွင့်မပေးခင်နေရ EMB ကိုကျမတို့တောင်းပါတယ် EMB မလုပ်တဲ့တတ်တူလုပ်ငန်းဆိုရင်ကျမတို့စမ်းသပ်ခွင့်မပေးပါဘူးဘာဖြစ်လို့လဲဆိုတော့စမ်းသပ်တဲ့ဆိုပေမဲ့လည်းတကယ်အမြင်ပြနေထားမှာတချို့တလေကဒီ open time နဲ့နည်းနည်းတူးကြည့်တာတွေပါရှိပါတယ်အဲ့ဒီခါမှာမြေစာပုံတွေဖြစ်ပေါ်လာပါတယ်နောက်ပြီးတော့ဒီမြေစာပုံတွေမှာသူတို့လိုချင်တဲ့တတ်တူဥမာတင်းလိုချင်လို့ရှိရင်သူတို့ကတင်းမဲ့ယူလိုက်တယ်အဲကျန်တဲ့ကောပါးတွေတန်ရိုင်းနေဒီထဲမှာရှိနေတော့မယ်ဒါတွေကိုလဲဆော်ဖေးလုတ်လားမလုတ်လားကျမတို့စမ်းရမှာဖြစ်ပါတယ်ဒီအတွက်ကြောင့်မလို့ကျမတို့ EMB မပါတဲ့ဘ루ကိစ္စမျိုးမဆိုကျမတို့လက်မခံပါဘူးအခုလက်ရှိရခင်စိုးရဆက်ဆက်တရားလုတ်နေတဲ့တတ်တူတွင်းနေပေါ့အခုကျမတို့ဖားကန့်လို့ပေါ့နော်2020မှာကျမတို့ပြေးဖို့ရှိပါတယ်ဒီဟိုဟိန်းသားမိုင်းပေါ့နော်မတန်မကြီးတဲ့ဟိုအင်္ဂလိပ်ခေတ်တရားလုတ်နေတဲ့ဟိန်းသားမိုင်း EMB ကိုမလိုက်နာပါဘူးတေးသေးချာမလိုက်နာတဲ့အတွက်ကြောင့်ကျမတို့တို့ extension ပေါ့နောက်ထပ်ဆက်ပေးဖို့အတွက်ကျမတို့ခွင့်မပြုပါဘူးဘာဖြစ်လို့လဲဆိုတော့ EMB တိုင်းသူတို့ live ပါဆောင်ရွက်မှာကျမတို့ခွင့်ပြုပါမယ်လို့အတိအကျကျမတို့ဖော်ပြပါတယ
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာအစိုးရအဆက်ဆက်ကပါနော်ဟိုအားနေချက်ရှိခဲ့တာဒီဥပဒေတွေထုတ်ပြန်တယ်ကျွန်တော်တို့နေဥပဒေတွေထုတ်ပြန်တယ်ဒါမှလည်းနောက်ပိုင်းကျလို့ရှင်အဲ့ဒီထုတ်ပြန်ပြီးတဲ့ဥပဒေတွေအတိုင်းဟိုအရေးယူခြင်းဘက်မှာကျွန်တော်တို့ကအားနေခဲ့တာကိုအစဉ်တစက်ဒီ NLD အစိုးရဘက်မှာအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ဟိုဝန်ကြီးတို့လည်းဟိုသတိထားမိပါပဲဟိုအရင်အစိုးရတွေရဲ့ကိုအစိုးရရဲ့အားနေချက်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုအာယုံဆိုင်ပြီးတော့လှုပ်ဆောင်တာမျိုးရှိသလား
လှုပ်ဆောင်ပါတယ်ကျမတို့
ဟာပြောပြလို့ရမှာဘယ်သူ
ကျမတို့ဒေတာမှာလည်းဟိုပေါ့ဟိုဒီမိုင်းနေပေါ့အခုမှခုနဟိန်းသားမိုင်းဆိုလို့ချင်ကျမတို့တစ်နှစ်ကျော်ပိတ်ထားလိုက်ပိတ်လိုက်ပါတယ်မိုင်းပိတ်လိုက်ပါလို့ဒီသူတို့စွပြင်းမြေစာတွေကိုထိုးများပုံဒီများပုံဟိုချောင်းပိတ်ဒီချောင်းပိတ်လုံနေတဲ့များကာလပတ်လို့ကျွန်တော်တစ်နှစ်ကျော်ပိတ်ပစ်လိုက်ပါတယ်ပိတ်တော့မှသူတို့ကဒါသူတို့ရေးယူတာကိုရေးယူတဲ့အခါမှာသူတို့ကဒီတစ်နှစ်ကျော်ကာလမှာသူတို့အစိုးရပေးရမယ့်ခွန်သူတို့ပေးရပါလိမ့်ရှင်ဘာလို့အစိုးရပေးရမယ့်ခွန်ကတော့မပြတ်တန်းဆိုတော့အစိုးရပေးရတဲ့ခွန်နဲ့သူတို့မှဘာရင်ဖြစ်လာတဲ့ခါကျတော့မှဒီမြောင်းနေချောင်းတွေသူတို့ဖော့ပါလိမ့်ရှင်အဲ့ဒီအချိန်ကာလမှာကျွန်တော်တို့အစိုးရလည်းဝင်ကူလုပ်ပေးပါတယ်ဘာဖြစ်လို့လဲဆိုတော့အဲဒီကိုဒေတာခန့်ဒီဟိုနေမဲ့ကျမကြီးပါညာအတွက်ပဲဆိုပြီးတော့ကျမတို့ဝင်ကူပြီးလုပ်ပေးပါတယ်ဒါပေမဲ့လို့သူတို့ဒီမြောင်းနေချောင်းနေသူတို့သွပြမြေစာပုံနေမပုံသေးသေး၍တန်တန်ရှင်းရှင်းမလုပ်သေးကျမတို့ပိတ်ပလိုက်ပါတယ်ပိတ်ထားတာအဲတစ်နှစ်ကျော်လောက်ကြာပါတယ်
ကျောင်းပြီးသေးရောဝင်ကြိုဒီ
ကျောင်းပြီးသေးလည်းပိတ်ထားတာပါရှင
်အခုတူးနေတယ်ကျောင်းပြီးသေ
းပိတ်ထားတာပ
ါ
ရှိပါတယ
်ကျင်း
ဒီ open ဘန်းချောင်းဒီတာမှာပါရှင်ဟု
တ်ကဲ့
ဘန်းချောင်းဒီတာဆိုတော့ဟိုဘက်တစ်ဖက်နိုင်ငံရဲ့နေဆက်ပေါ့အဲ့မှာလည်းအဲ့လိုပဲကြောင်မီသွေးရဲ့မြေစာပုံတွေသူတို့ကကြောင်မီသွေးတက်ရင်တွေကိုယူတယ်တက်နှုတ်တွေကိုပုံပလိုက်တယ်ပုံနဲ့ပုံတွေကသူ့လိုလိုမီးလောင်တယ်ဒီအတွက်ကြောင့်ဒီကအခုံးငွေတွေကပြည်သူကိုဒုက္ခပေးတယ်ပိတ်ရမယ်ဒီကြောင်မီသွေးမိုင်းကလည်းကျွန်မထင်တယ်6လလောက်ရှိပါပြီပိတ်ထားတာအဲ့တော့ဒီကကျမတို့လာပြောပါတယ်အဲ့တော့ကျမတို့မှာတတ်တူတွင်းတတ်တူတွင်းမှာတတ်တူတွင်းစောက်ကြည့်ရဖွဲ့ဆိုကျမတို့ surveillance ပေါ့နော်ကျမတို့စားပလင်းပေါ့စားပလင်းဖွဲ့ပါတယ်ကျမတို့ရွာကိုရွာရွာလူကြီးတွေအဲနောက်ပြီးတော့သက်ဆိုင်ရာအဲ့ဒီဟိုဟိန်းသားတွေဘိုင်မှာဆို Christian community ဆိုတော့ဒီကရင်ပေါ့ဘာသာရေးဆရာတွေနဲ့ဒီတာခန်တွေနဲ့ကျမတို့တတ်တူစောက်ကြည့်ရဖွဲ့ဆိုပြီးဖွဲ့ပါတယ်ဒီတတ်တူစ ောင့်ကြည့်အဖွဲ့နဲ့ဒီတတ်တို့ကျမရဲ့ဟိုပေါ်တိုင်းတတ်တူတွင်ဝင်ကြီးက3လတခါသူတို့စီဝေးဝေးကြပါတယ်ဟာကျွန်တော်တို့တတ်တူတွင်မှာတော့ဘလို့ဖြစ်နေလဲကျွန်တော်တို့တတ်တူတွင်မှာဘလို့ပုံစံဖြစ်နေလဲဆိုဝင်ကြီးကအဆင်မပြေလို့ရှင်းစင်းကြည့်ပါတယ်တကယ်တမ်းမှန်နေတယ်ဆိုလို့ရှိရင်ကျမတို့မိုင်းပိတ်ပါတယ်ဒီလိုပဲကျမတို့ရေးရှုခဲ့ပါတယ်
personally ပေါ့ frustrate ဖြစ်တဲ့ issue တွေဝင်ကြုတ်ချင်မှာအများကြီးရှိမှာပဲတဘောကကိုကဒီဥပဒေကိုပြဋ္ဌာန်းခြင်းနဲ့လွတ်တော်ကသဘောမတူတာရှိမယ်တဘောကကိုလုပ်ချင်တဲ့ project အတွက်လုံလောက်တဲ့ရမုံကမရှိတာဖြစ်ကောင်းလည်းဖြစ်မယ်ဆိုဝင်ကြီးချုပ် personally တကယ်ကိုပုံကိုရေးရတကယ်ကိုကလည်းလူလာလာဖြစ်စေခြင်းနဲ့ဟိုပက် project လေးတွေရှိတယ်မလားတော့အစိုးရကောင်တွေတရားကိုကနဲ့ကိုအဲ့ဒီအမျိုးစိတ်ညစ်မိတဲ့ဟိုဟာတွေပေါ့စီမံကိန်းတွေလုပ်ငန်းတွေfrustrate ဖြစ်တာတွေဘာတွေရှိလဲဦးလို့
အဓိကကတော့ကျမတို့ပြည်သူကို democracy fraud လုပ်နေတယ်လို့ပြောလို့ရှိရင်ပြည်သူက democracy fraud ရဲ့အနှစ်သာရတွေကိုသိရပါမယ်ရှင်အထူးသဖြင့်လူငယ် community မှာပေါ့ကျမသိစေချင်တယ်အဲ့ဒါတွေကိုကျမတို့ဆိုရမလုပ်ပေးနိုင်ဘူးအားနေတယ် democracy fraud ဆိုတာဘယ်လိုမျိုး democracy ဆိုတာဘယ်ကိုအခြေခံလဲ democracy ရဲ့အဓိကအကြောင်းရတယ်ဒါတွေကိုကျမတို့ပညာမပေးနိုင်ပညာပေးနိုင်မပေးချင်ဆိုတော့ကျမတို့ NLD party ကိုဆိုလိုခြင်းမဟုတ်ဘူးပြည်သူတွေကိုထက်ထဝဝင်နေဥမာကြောင်းပေါ့အခုမတက်ကတူပေါ့ကျမတို့အဲ့ဒီမှာဟာတင်တန်းခုလို့တက်ကတူကြောင်းပေးရချိန်မှာကျမတို့ဒီကလေးတွေကိုဒီဒီမိုကရေစီဖက်ဒရယ်နဲ့ကျမတို့ဒီမိုကရေစီနိုင်ငံသွားနေတယ်ဆိုပြီးကလေးတွေကဘာမှမသိပဲနဲ့သူတို့သွားကျင်နေလမ်းသွားနေလို့မရဘူးလေအားလုံးကဝေးစခုတွေကိုသွားမှာဒီဟာကိုကျမရမ်းလှုပ်ချင်တယ်ဒါကျမရဲ့ဘာကျမတို့ကတော့နိုင်ငံရေးတမားတွေတသက်ဆိုတော့ဒီကိစ္စကိုကျမလှုပ်ချင်တယ်နောက်ပြီးတော့အပြည်သူတွေကဒီပရဟိတလုပ်ငန်းလို့ခေါ်တယ်ကျမတို့မြန်မာနိုင်ငံဆိုတာအကိုကြီးတို့လည်းသိပါတယ်နှစ်တော်ကြာကြာကိုဟိုပရဟိတလုပ်ငန်းကိုအားမပေးခဲ့တဲ့နိုင်ငံဖြစ်တဲ့ကြောင့်ပရဟိတလုပ်ငန်းဆောင်ရွက်ချက်လေးတွေကိုကျမအားပေးချင်တယ်ဥပမာလူအိုယုံလုပ်ငန်းလေးတွေတို့ဆေးကုတဲ့ဒီပေါ့ဒီဆေးကုတဲ့အဖွဲ့အစည်းလေးတွေဒါတွေကိုကျမတို့ခမဲ့ပေါ့နော်ကျမတို့ကူညီပေးချင်တယ်ကျမတို့ဆိုရအမေနော်လိုပဲစုစည်းပြီးတော့သွားကျမဆိုရင်တော့ဒီအခမဲ့ဆေးကုတဲ့လုပ်ငန်းလုပ်ခဲ့တာကျမငါးတိတိတိဒီတိုင်းလုပ်တယ်ကျမခရင်ရွာတွေပွားတယ်ခလေးတွေလည်းတင်တယ်ခွေးတွေလည်းတင်တယ်စားအုပ်စားကွက်တွေလည်းယူပြီးကျမသွားလေလိုက်တယ်ချောင်းဖျားတွေပဲချောင်းဖျားတွေကျမသွားခဲ့တဲ့နေရာတွေပဲကျမအမဆေးကုတဲ့အချီးပေးတယ်သူတို့ health education နေတို့ထမင်းနဲ့ပေးဦးနေပြီးစားနေလို့မြောင်နေတို့သားစားမကြက်မွေးဘာညာပေါ့နော်ဝက်မွေးအဲ့လိုမျိုးလေးတွေကျမတို့လုပ်ခဲ့တယ်ကျမတော်ရဲမှာပျော်တဲ့လူမျိုးပါ။ဘာဆိုကရင်လူမျိုးလည်းဖြစ်တော့လေ
။အဲ့
လို
မျို
းကရင်တွင်းဆိုတော့ကရင်ဒီပေါ့ကရင်လူရဲလည်းမဟုတ်ပါဘူး။ဗမာတွေလည်းပါပါတယ်။အလုံးအဲ့ဒီ community တွေကြားမှာကျမနေခဲ့တဲ့လူပါ။ကျမဒီရွေးခန့်ခန့်ဒီမှာကျမမျိုးပေါ်ရောက်လာတဲ့လူဖြစ်ပါတယ်။ကျမဒါတွေကိုဒီအုတ်ချုပ်ရေးဆိုတော့ကျမအနေနဲ့အိမ်မက်ကိုတခါမှထက်မက်ဘူးတဲ့ကိစ္စတွေဖြစ်ပါတယ်။ကျမအနေနဲ့တော့တော်တော်လေးဟိုပေါ့challenges တွေဖြစ်ခဲ့ပါတယ်။နောက်ပြီးတော့ဘာသာရေးပေါ့ဘာသာရေးဆိုကျမဗုဒ္ဓဘာသာမဟုတ်ဘူးဆိုတော့ဗုဒ္ဓဘာသာရဲ့အခင်းကျင်းဒီမှာကျမတော်တော် ceremony ဒီမှာတော်တော်များများကျမပါဝင်မဆောင်ရွက်ဘူးပေါ့နော်ဒါပေမဲ့ baby ကကျမလှူတယ်ကုညီတယ်ဟိုလှုပ်ဆောင်စရာရှိရင်ကျမခင်မောဘုဒ္ဓဘာအဲ့တော့ကျမခင်မောလောက်ခိုင်းနေအဲ့လိုမျိုးလေးတော့ရှိတာပေါ့ဒါပေမဲ့လည်းကျမနားထောင်ကြည့်ရတလောက်တော့ဒီ Buddhism community ကလည်းကျမကိုလက်ခံပါတယ်ဝင်ကြောက်ကလှူတာပဲတန်းတာပဲဘာသာရေးမခွဲခြားဘူးလို့ပဲလှုပ်တာပဲဆိုကျမတို့လည်းအဲ့လိုပဲလှုပ်ပါတယ်အဲဒါပေမဲ့လို့နည်းနည်းတော့လေဒီဥပမာပေါ့ကချင်ပြည်နယ်မှာကျမကဘုံကြီးချုပ်ဖြစ်မယ်ဆိုရင်တော့တိတ်ပြီးပြဿနာမရှိဘူးလိုင်လုံးကြီးတွေရှိရဲအကရင်ပြည်နယ်မှာဆိုလဲကျမလုံးလို့ရသေးတယ်အခုဒီလိုမျိုး Buddhism community မှာလောက်ရဆိုတော့နည်းနည်းတော့ကျမအတွက်ခက်ခဲဖြစ်ပါတယ်ဒါလေးတော့အခုရှိပါတယ်ဥပမာဖျားရပါကိစ္စဆိုရင်ကျမနဲ့အဆင်မပြေဘူးပေါ့အဆင်မပြေဆိုတော့ဖုန်းကြီးနဲ့လဲကျမစကားပြောလို့အဆင်မပြေအဲ့တော့ဓာရီရလူတွေနဲ့ဆိုတော့လဲနည်းနည်းဟိုပေါ့ဟိုကိုလိုချင်တဲ့စကားတွေမရောက်ဘူးတွေပါတယ်ဒါတော့ရှိပါတယ်ဒါပေမဲ့လို့ကျမတို့ကတော့ဘယ်ဘာသာမဆိုကျမမေတ္တာတရားနဲ့သွားတဲ့ဘာသာဆိုကျမလက်ခံပါတယ်ကျမဒီဟိုဒီဟိုဗုဒ္ဓရဲ့ဆုံးမတွေလည်းကျမဖတ်ဖူးပါတယ်ကျမလေ့လာပါတယ်ဒီဟိုမွတ်စလင်ရဲ့ဆုံးမတွေလည်းကျမလေ့လာတာပဲဘာသာတိုင်းကကောင်းပါတယ်လူတွေကမေတ္တာတရားနည်းနေလို့သာဖြစ်တာပါကျမတော့အဲ့လိုပဲလက်ခံပါတယ
်
ဘာသာရေးကိုလည်းကျမလိုက်စားပါတယ်အားလုံးကိုလည်းလှူပါတယ
်ဘုညိုကျေးဇူးအများကြီးတင်ပါတယ်အခုလိုဆေးရှင်းလေးချင်ချာရှင်းရှင်းပြပေးတာ
ကိုယ်စော်ဝင်းလိုက်အစီအစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနေတနင်္လာမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ1ရက်တနင်္ဂနွေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီခွဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့သတင်းစာဆရာဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်NLD ပါတီကဖွဲ့စည်းပုံပြင်နိုင်မလားဘလို့ပြင်ပါလဲဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးတင်ပြထားပါတယ်ဥစီသူအောင်မြင့်ကစီစဉ်ပြီးတော့မတ်ရင်ချင်းနိုင်တဲ့ကိုညံဝင်းအောင်တို့ကူညီတင်ဆက်ထားတာနားဆင်ပါရှင
်ဒီကနေ့ဂျွန်လ23ရက်နေ့24ရက်နေ့တွေကအာဏာရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဒုတိယအကြိမ်နိုင်ငံလုံးဆိုင်ရာပါတီညီလာခံကျင်းပခဲ့ပါတယ်။အချိန်တိုတိုအတွင်းကျင်းပခဲ့တဲ့ညီလာခံမှာအစိုးရမူဝါဒအောင်မြင်အောင်ဝမ်းရံအားပေးရေးဖွဲ့စည်းပုံပြင်ရေးအပါအဝင်ရှေ့လုပ်ငန်းစဉ်5ရက်ချမှတ်ခဲ့ပါတယ်။ဒီရှေ့လုပ်ငန်းစဉ်5ရက်ထဲမှာဖွဲ့စည်းပုံပြင်ရေးဆိုတာဟာ2012ဂျာဖြတ်ရွေးကောက်ပွဲမဝင်ခင်ကတည်းက NLD ပါတီရဲ့မူဝါဒတည်းရဲ့အနေနဲ့ရှိခဲ့ပြီး2012ဂျာဖြတ်ရွေးကောက်ပွဲမှာရော2015အထွေထွေရွေးကောက်ပွဲကြီးမှာပါပါတီရဲ့လုပ်ငန်းစဉ်ဖြစ်ပြည်သူတွေကိုချပြမဲဆွယ်ခဲ့တာပါ။တိတ်မကြခင်2015အထွေထွေရွေးကောက်ပွဲကျင်းပပြီးတာ3နှစ်ပြည့်ပါတော့မယ်။ဒီကာလအတွင်း NLD ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးပြောတာဆိုတာလှုပ်ရှားတာပြည်သူတွေမတွေ့မြင်ကြရပါဘူး။ဒီအတွက်ညီလာခံအပြီးသတင်းစာရှင်းလင်းပွဲမှာသတင်းတော်တွေကလည်း NLD ခေါင်းဆောင်တွေကိုအဲ့ဒီမေးခွန်းမေးခဲ့ကြပါတယ်။ NLD ပါတီဖွဲ့စည်းပုံပြင်ဆင်ရေးအကောင့်ထဲဖော်နိုင်ပါမလားဆိုတာခုတစ်ပတ်လေးလာသုံးသပ်တင်ပြသွားပါမယ်
။အရင်ဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်နဲ့စစ်အာဏာရှင်အစိုးရလက်ထက်မှာသူတို့စိတ်ကြိုက်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုခဲ့ပါတယ်။အဲ့ဒီအချိန်ကလေးက NLD ဟာ2008ဖွဲ့စည်းပုံကိုလက်ခံခဲ့တာမဟုတ်ပါဘူး။တကယ်တကယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာကြည့်ရင်ဒီမိုကရေစီစနစ်နဲ့နည်းနည်းမှလိုင်လျောညီထွေမဖြစ်တဲ့အချက်တွေအများကြီးတွေ့နိုင်မှာဖြစ်ပါတယ်။တမန်တော်ဟာတတိတခြားရက်ဒီခွင့်ရပြီးရွေးကောက်ခံအစိုးရရဲ့စီမံခန့်ခွဲမှုအောက်ရှိမနေတာတမန်တော်ရွေးချယ်ရာမှာတမန်တော်ကမဲ25ရာခိုင်နှုန်းကိုရယူထားတာဥပဒေပြုလွှတ်တော်အသီးသီးမှာတမန်တော်သားအမတ်တွေ25ရာခိုင်နှုန်းနေရာယူထားတာအစိုးရအဖွဲ့ထဲမှာအရေးပါတဲ့ကာကွယ်ရေးပြည်ထောင်ရေးနေဆိုင်ရေးရာဝန်ကြီး၃ယောက်ကိုတမန်တော်ကဝေးဦးစည်းချုပ်ကစိတ်ကြိုက်ခန့်အပ်တာတိုင်းနယ်ပြည်နယ်အသီးသီးမှာဝန်ကြီးချုပ်ပြီးရင်အရေးပါဆုံးဖြစ်တဲ့နေလုံဝန်ကြီးကိုတမန်တော်ကဝေးဦးစည်းချုပ်ကခန့်အပ်တဲ့တမန်တော်သားအရာရှိတွေထဲသွင်းရတာဒေါ်ဆန်းစုကြည်ကိုတမန်တော်အဖြစ်တင်မြှောက်လို့မရနိုင်တဲ့ပုံမှန်59စာလုံးလိုမျိုးထဲသွင်းထားတာစတဲ့အချက်ပေါင်းများစွာရှိနေပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးငိုကလေးက NLD မှာသဘောထားနှစ်မျိုးကွဲပြားခဲ့ပါတယ်။ပထမတစ်မျိုးကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်ပြီးဒေါ်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်အများစုကြီးရဲ့သဘောထားဖြစ်ပါတယ်။ဒုတိယတစ်မျိုးကတော့2008ဖွဲ့စည်းပုံကိုဖျက်သိမ်းပြီးဖွဲ့စည်းပုံအသစ်နဲ့အစားထိုးရေးဖြစ်ပြီးကွဲလွန်သွားပြီဖြစ်တဲ့သတင်းစာဆရာကြီးဟန်သာဝတီဦးဝင်းတင်နဲ့ရှေ့နေကြီးဦးကိုနီတို့ရဲ့သဘောထားဖြစ်ပါတယ်။နောက်ပိုင်းဖွဲ့စည်းပုံပြင်ဆင်ရေးဟာ NLD ပါတီရဲ့မူဝါဒသဘောထားဖြစ်လာပါတယ်။
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD ပါတီအတွင်းလေ့လာသုံးသပ်မှုတွေလုပ်ကြရမှာအချက်ပေါင်း168ချက်အထိပြင်ဆင်ဖို့လိုတယ်ဆိုပြီးသဘောထားထွက်လာပါတယ်။ဒါပေမဲ့အဲ့ဒီအချက်လက်တွေပြင်နိုင်အောင်ဘလို့တဏ္ဍာဗျူဟာနီးဗျူဟာတွေနဲ့လုပ်ကြမလဲဆိုတာမျိုးကိုတော့ချမှတ်တာမတွေ့ကြရပါဘူး။2012ဂျာဖြတ်ရွေးကောက်ပွဲဝင်ဒေါ်ဆန်းစုကြည်အပါအဝင် NLD အမှတ်40ကျော်လွှတ်တော်အသီးသီးတွေရောက်ပြီးနောက်ပိုင်း NLD ဟာဖွဲ့စည်းပုံပြင်ရေးတတိုင်းပြည်လုံးအတိုင်းအတာနဲ့စူးစမ်းလာပြန်ပါတယ်ဒီတစ်ခါပြင်ဖို့စူးစမ်းတာကတော့ပုံမှန်436ပါ NLD ခေါင်းဆောင်တွေနဲ့ဥပဒေပညာရှင်တွေကဖွဲ့စည်းပုံမှာအချက်အတော်များများပြင်ဖို့ကြိုးစားနေရင်တက်မတော်ခေါင်းဆောင်တွေနဲ့ညှိနေရမယ်တက်မတော်ဘက်ကသဘောမတူရင်ပြင်ဆင်ဖို့မလွယ်ဘူးဒါပေမဲ့ပုံမှာ4-3-6-9သာပြင်ဆင်လိုက်နိုင်ရင်နောက်ပိုင်းဖွဲ့စည်းပုံပါဘဲပုံမှာကိုပြင်ကျင်တည်ဖြစ်စေတက်မတော်ဘက်ကသဘောမတူလဲပြင်လို့ရသွားလိမ့်မယ်ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံမှာ4-3-6ဟာအရေးကြီးပြီးတကပေါက်လဲဖြစ်တယ်ဒီတကပောက်ပွင့်သွားရင်ကျန်းနာအားလုံးပြင်နိုင်လိမ့်မယ်လို့ယူဆပြီးပုံမှန်4-3-6ပြင်ဆင်ရေးလှုပ်ရှားမှုလုပ်ခဲ့တာပါ။
အဲ့ဒီပုံမှန်4-3-6ပြင်ဆင်ရေး NLD ခေါင်းဆောင်မှုနောက် 88 မျိုးဆက်ចောင်းသားခေါင်းဆောင်တွေပါဝင်လူထုလူသန်းစားအဖွဲ့ပေါင်းစုံနဲ့ပြည်သူအများစုကြီးကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့ NLD ပါတီခေါင်းဆောင်တွေမတွက်မိတဲ့အချက်ကသူတို့လူလားသလိုပုံမှန်4-3-6ကိုသာပြင်ဆင်လိုက်နိုင်ရင်နောက်ပိုင်းတက်မရောသဘောထားမပါလဲဖွဲ့စည်းပုံတစ်ခုလုံးကိုလိုသလိုပြင်ခွင့်ရသွားမှာဖြစ်ပြီးတက်မရော့ခေါင်းဆောင်တွေနဲ့တက်မရော့တစ်ခုလုံးရဲ့ကံကြမ္မာတက်မရော့ခေါင်းဆောင်တွေနဲ့တက်မရော့တစ်ခုလုံးရဲ့ကံကြမ္မာရွေးကောက်ပွဲတွေလက်ထဲရောက်သွားလိမ့်မယ်ဆိုတာကိုတက်မရော့ဘက်ကသိနေတဲ့အချက်ပဲဖြစ်ပါတယ်ဒီအတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံမှန်4-3-6ပြင်ဆင်ရေးဆိုတာဟာအခက်အခဲဆုံးဖြစ်လိမ့်မယ်ဆိုတာသဘောမပေါက်လို့အဲ့ဒီလှုပ်ရှားမှုလုပ်ခဲ့တာလို့သုံးသပ်နိုင်ပါတယ်တကယ်လဲအဲ့ဒီပုံမှန်4-3-6ပြင်ဆင်ရေးလုံးဝမအောင်မြင်ခဲ့ပါဘူး။သမရဦးသိန်းစိန်အစိုးရလက်ထက်လက်နက်ကင်တိုင်းသားတွေနဲ့ညီညာရေးလုပ်ပြီးနောက်ပိုင်းဖွဲ့စည်းပုံပြင်ရေးစကားပြောလာပါတယ်။သမရဦးသိန်းစိန်ပြောတာကတော့အစိုးရလွှတ်တော်တပ်မတော်နိုင်ငံရေးပါတီအရက်ဘက်အဖွဲ့အစည်းလက်နက်ကင်တိုင်းသားတွေအားလုံးပါဝင်တဲ့ညီညာရေးညီလာခံကြီးတွေကျင်းပမယ်။အဲ့ဒီရလာတဲ့သဘောတူညီချက်တွေကိုလွှတ်တော်တဲ့တင်ပြီးဖွဲ့စည်းပုံပြင်ရေးလုပ်မယ်။မလို့ရပါနဲ့ဆိုတာပါပဲ။အဲ့ဒီအချိန်တုန်းကဒေါ်အောင်ဆန်းစုကြည်နဲ့ NLD ဟာသမရဦးသိန်းစင်ရဲ့ဖွဲ့စည်းပုံပြင်ရေးနီးနာကိုလက်မခံခဲ့ကြပါဘူးဖွဲ့စည်းပုံပြင်ရေးအတွက်တိကျအကောင့်တွေဖော်ရမယ်ဆိုတဲ့သဘောမျိုးပဲရှိခဲ့တာပါနောက်ပိုင်းဒေါ်အောင်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရအာဏာရလာတဲ့အခါသမရဦးသိန်းစင်ထားရခဲ့တဲ့ NCA လမ်းကြောင်းအတိုင်း21ရာစုပြည်လုံးညီလာခံတွေဆက်လုပ်ပါတယ်ဖွဲ့စည်းပုံပြင်ရေးတိကျအကောင့်တွေဖော်မယ်ဆိုတာမပြောတော့သလိုလှုပ်ရှားမှုတွေလည်းဆက်မလုပ်တော့ပါဘူးနောက်ပိုင်းမှာဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်21ရာစုပင်လုံကရလာတဲ့သဘောတူညီချက်တွေအတိုင်းဖွဲ့စည်းပုံပြင်ရေးလုပ်နိုင်တယ်ပြောလာတဲ့အခါအရင်သမရဦးသိန်းစိန်ပြောခဲ့တဲ့လမ်းကြောင်းအတိုင်းပဲလုပ်တော့မယ်ဆိုတဲ့သဘောဖြစ်လာတာတွေ့ရပါတယ
်။ကျင်းပပြီးသွားတဲ့ NLD ပါတီဒုတိယအကြိမ်ညီလာခံအပြီးသတင်းစာရှင်းလင်းပွဲမှာပါတီဥက္ကဋ္ဌနှင့်ဒေါက်တာဇော်မြင့်မောင်ကပင်လုံညီလာခံကနေရလာတဲ့သဘောတူညီချက်တွေကိုလွှတ်တော်တင်လွှတ်တော်ကပြည်ထောင်စုသဘောတူညီချက် Union Accordတရက်ချမှတ်ပြီးဖွဲ့စည်းပုံပြင်သွားနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ဒီအချက်ကိုကြည့်လိုက်ရင် NLD ဟာဖွဲ့စည်းပုံပြင်ရေးတီးခြားလှုပ်ရှားစ조사သွားတော့မှာမဟုတ်ပဲ21ရာစုပင်လုံညီလာခံသဘောတူညီချက်တွေကနေတဆင့်ပဲ조사သွားတော့မယ်လို့မှတ်ယူရပြီးအချိန်အများကြီးယူရအောင်မယ်ဖြစ်ကြပါရှင့်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါရယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေတာဖြစ်ပြီးတနင်္လာမနက်ခင်းနေ့မှာတော့တလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် VOE အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတော်လေးတွေကိုဖော်ပြပေးသွားချင်ပါတယ်။Facebook ကနေရေးလာတဲ့သောရရှင်တယောက်ရဲ့စာတော်လေးကိုအရင်ပြောပြပေးပါမယ်နော်။ VOE ကိုမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့။ကျွန်တော်ကတော့ကမ်ဘလူးမြို့နယ်မှာနေထိုင်တဲ့ဥကင်ချီဖြိုးဝေလှိုင်မှာ VOE ဝိုင်းတော်သားတွေကျမ်းမာပါစေလို့ဆုတောင်းပေးလိုက်ပါတယ်ဆိုပြီးရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ VOE သတင်းတွေကိုအဆက်မပြတ်တင်ပေးတဲ့အတွက်ကျေနပ်ကျေးဇူးတင်ပါတယ်။အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအချိန်နဲ့တပြေးညီတင်ပေးတဲ့အတွက်လည်းအထူးကျေးဇူးပါ။ကျွန်တော်တို့မြန်မာနိုင်ငံကြီးအမြဲဆုံးငြိမ်းချမ်းပါစေလို့ဆုတောင်းပါတယ်ဆိုတော့ Facebook Messenger ကနေပြီးတော့သူရဲ့စာတော်လေးကိုရေးပို့လာပါတယ် ဗီယိုအစီအစဉ်ကိုနားဆင်အားပေးပြီးရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေကိုလည်းဆက်ပြောပြပေးကြပါတယ်ရှင်။မျက်မှောက်နိုင်ငံရေးလောကဆိုင်ရာ EGM အသုံးနှုန်းများဆိုပြီးတော့ဒီ VOA ကနေပြီးတော့ American တုံးအင်္ဂလိပ်စာတင်ကန်းစာအစီအစဉ်ကိုနားဆင်ပြီးတော့သောရရှင်တို့ကအဲ့အစီအစဉ်ကိုတင်ယူကြပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်ကိုအပတ်စဉ်တိုင်းရုံမြင့်တန်ကြားရေဒီယိုကနေထုတ်လွှင့်ပေးနေတာမလို့အဲ့အစီအစဉ်ကိုအဲ့ဒီမှာနားထောင်လို့ရတယ်လို့ပြန်ပြီးတော့လည်းလေးလာခြင်းနဲ့ဆိုရင်ပြန်ပြီးတော့နားထောင်လို့ရအောင်လည်းလုပ်ပေးထားပါရနော်။အတန်းနဲ့စာသားတိုက်ကြည့်လို့ရအောင်လည်းသင်ခန်းစာအပြည့်အစုံကိုစာသားနဲ့တင်ပေးထားပါရ။အဲ့တော့ရရှင်ကတော့ Michael Ray ဆိုတဲ့တော်ရရှင်မှာနောက်ထပ်တော်ရရှင်တစ်ယောက်ကတော့ Mychit Margaret လို့ရေးထားပါရ။ဒီ Mychit Margaret တော်ရရှင်က A good program I'm very grateful to you တဲ့အရင်ကောက်တဲ့အစီအစဉ်လေးပါအထုကိုကျေးဇူးတင်ရှိပါတယ်လို့ရေးလာပါတယ်သူတို့ကအဲ့ဒီမြန်မာနိုင်ငံရေလောကဆိုင်ရာ EDN အသုံးနှုန်းများသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးရေးလာကြတာဖြစ်ပါတယ်စနေညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ပြီး VOA မြန်မာပိုင်း website ပေါ်မှာမှတ်ချက်ရေးလာတဲ့တော်ရရှင်ကတော့ဦးဝင်းတင်ပါဦးဝင်းတင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအားပေးခဲ့တာနှစ်ပေါင်း20ကျော်ခဲ့ပါပြီအစီအစဉ်အားလုံးလည်းကြိုက်နှစ်သက်ပါတယ်ဆက်ပြီးတော့လည်း VOA ကိုအားပေးသွားမှာပါလို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုကြီးကျော်ဆိုတဲ့တော်ရရှင်ကျမတို့ VOA မြန်မာပိုင်းလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသွားတာကတော့ VOA ကအတန်လွှင့်ထုတ်လွှင့်ချက်တွေကိုနားဆင်လာခဲ့တာသူအသက်15နှစ်ခရဲကပါတဲ့ရေဒီယိုလေးတစ်လုံးနဲ့နားဆင်လာတာပါကျွန်တော်ကအမှန်ကန်တိကျမြန်ဆန်တဲ့သတင်းတွေကိုအထူးယုံကြည်ပါတယ်ဆိုပြီးတော့ကိုကြီးကျော်ကရေးလာပါတယ် Ever Love ဆိုတဲ့တော်ရရှင်ကတော့ VOA ကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးတာအတွက်ကျေးဇူးတင်ပါတယ်ကိုလျှောက်နေတဲ့လမ်းကိုပဲဆက်လက်လျှောက်လမ်းပါလို့ရေးလာပါတယ်ကျမတို့ view ကထုတ်လွှင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တော်ရရှင်တချို့တုံ့ပြန်ပြီးတော့ရေးလာကြတာတွေကိုလည်းဖော်ပြပေးကြပါရနော်။ကိုအောင်ထွန်းလေးဆိုတဲ့တော်ရရှင်ကတော့ကျမတို့ view ရကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြ။ကျမရဲ့အစီအစဉ်ကိုနားဆင်ပြီးတော့စာရိုးလေးတစ်ချောင်းပြန်ပြီးတော့ရေးလာပါတယ်။သွေးအုပ်စုအမျိုးအစားနဲ့ဖြစ်နိုင်တဲ့ယောဂါဆိုတဲ့အစီအစဉ်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာမှသူကကျမရဲ့သတင်းဆောင်ပါးတွေအရင်ကနားထောင်လို့ကောင်းပါတယ်။ကျွန်တော်ကတော့ဘီသွေးပိုင်ရှင်ပါဆိုပြီးတော့ရေးလာပါတယ်။တော်ရရှင်ခွန်ကောင်ဆက်ဦးဆိုတဲ့တော်ရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမြဲလဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးเนาะသူတို့ဒေတာမှာလောင်ကစားတွေပေါ်ပေါ်မြများဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရကလည်းအရေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ
်ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချေးယူပြီးတော့တရားဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်ကစားတွေဟာအခုဆိုရင်အတော်လေးပြန်ပေါ်လာနေပြီခင်ဗျအရင်ကခိုးချောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှည်မချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျတိုင်းနေလဲရောနေမတော်ပဲနဲ့တယောက်ကနေ3ယောက်ဖြစ်လာတယ်ခင်ဗျကျောင်းဆရာတွေနိုင်ငံဝန်ထမ်းတွေအစိုးရဝန်ထမ်းတွေကအစတိုင်ဖြစ်ကုန်ပြီခင်ဗျဒီလိုအချိန်ဒီမှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ဖိအားပေးဖို့ကြိုးစားနေကြပါတယ်ခင်ဗ
ျဟုတ်ကဲ့ဒီတော်ရရှင်အနေနဲ့ဘယ်နေရလဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်အရာရှိတွေလိုက်လံစုံစမ်းပြီးတော့အရေးယူဖို့တော့နည်းနည်းအခက်အခဲရှိမှထင်ပါတယ်နော်နောက်တစ်ခါဆိုရင်ကိုယ့်ဘက်ကသိကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ဒေတာနာမည်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ် VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့တော်ရရှင်ဇွဲနောင်ကကောင်းပါတယ် VOA သတင်းထုတ်လေးတွေကိုအချိန်နဲ့တပြေးညီကြည့်လို့ရလို့အားပေးနေပါတယ်လို့ပြောလာပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့ VOA ရဲ့သတင်းတွေညီလေးမှမတက်ဘူး VOA ကိုအားပေးနေပါတယ်တဲ့ဟုတ်ကဲ့ဒီသတင်းတွေဒီတော်ရရှင်ရဲ့စာမျက်နှာမှာမတက်ဘူးဆိုတာကတော့ VOA Facebook စာမျက်နှာကိုအိမ်မှာသွားပြီးတော့သဘောကျတယ်ဆိုတာမျိုး like သွားလို့ရပါတယ်အဲ့လိုလုပ်တဲ့အခါကျတော့မှဒီသတင်းအဲ့ကို like လုပ်ထားတဲ့စာမျက်နှာရဲ့သတင်းတွေကအဲ့ကိုပိုင် Facebook စာမျက်နှာပေါ်မှာလာပြီးတော့ပြမှာဖြစ်ပါတယ်နော်ရေဒီယိုလိုင်းတွေပူးနေပါရဲ့ဆိုပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်တော်ရရှင်ရွှေဝစ်ဆန်စီကဖြစ်ပါတယ
်ရန်ကုန်မြို့ဗဟန်းမြို့နေနားထောင်သူဖြစ်ပါတယ်မနက်6နာရီမှ8နာရီသတင်းကနားထောင်လို့မရဖြစ်နေလို့ပါတရုတ်လိုင်းတစ်ခုနဲ့ရောထွေးပြီးအတန်မကြရဖြစ်နေပါတယ်ဆက်ပြတ်တယ်ထင်လို့သွားပြင်လိုက်လဲကောင်းမလာပဲအတန်နေရောထွေးနေပါတယ်မနက်တိုင်းနားထောင်နေကြမို့လို့နားမထောင်ရလို့စိတ်ထဲတစ်ခုခုလိုနေသလိုဖြစ်နေပါတယ်နားထောင်ခဲ့တာနှစ်20ဝန်းကျင်ရှိပါပြီကျေးဇူးပြုပြီးလိုင်းလေးရှင်းအောင်လုပ်ပေးပ
ါဟုတ်ကဲ့ပါနားထောင်လာတာအနှစ်20ဝန်းကျင်ရှိပြီဆိုတော့ VOA ရဲ့ဒီတော်ရရှင်စစ်စစ်ဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီအတန်လိုင်းတွေကိုနည်းနည်းစီပဲပြောင်းတာပါဒါပေမဲ့အဲ့လိုအတန်လိုင်းမှားနေလို့များနားထောင်လို့မရတာလားတွေးမိပါရဲ့နော်ဒီနောက်ဆုံးကျမတို့ထုတ်လွှင့်ပေးနေတဲ့ဒီရေဒီယိုအတန်လိုင်းတွေကိုသိကျင်နေဆိုရင်တော့ကျမတို့ရဲ့ internet စာမျက်နှာဖြစ်တဲ့ voanews.com /bami ဆိုတဲ့စာမျက်နှာမှာဒီစာမျက်နှာရဲ့အောက်ဆုံးမှာမီတာလိုင်းများဆိုတဲ့နေရာမှာတွားပြီးကြည့်ရှုနိုင်ပါတယ်။အကယ်၍ရေဒီယိုနဲ့မဟုတ်ဘဲနဲ့ကိုကလက်ကင်ဖုန်းဒီအင်တာနက်ချိတ်ဆက်လို့ရတဲ့လက်ကင်ဖုန်းသုံးလို့အင်တာနက်ကနေလွယ်လွယ်ကူကူနားထောင်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပြီးတော့ရေဒီယိုနဲ့ထုတ်လွှင့်ပေးနေသမျှအစီအစဉ်နဲ့အားလုံးကိုတပြိုင်နက်တည်းတိုက်ရိုက် Facebook ကနေပြီးတော့လည်းထုတ်လွှင့်ပေးပါတယ်။အိမ်မှာလည်းတွားပြီးတော့နားဆင်လို့ရပါတယ်ရှင်။VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖမ်းယူနားထောင်ကြပါလေ။ဘလို့ဖမ်းယူရပါမလဲတဲ့။လူစိုးကြော်ဆိုရဲတော်ရရှင် Facebook မှာမေးလာတာပါ။ဟုတ်ကဲ့ပါ။လက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုတော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဦးဆုံးဖြေကြားကြပါလေ။အဲ့လိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါလေ။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့နည်းကတော့ပထမနည်းပါ။အဲ့စာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်နေပြောတာကြားပူပါရယ်နော်ဒါပေမဲ့ကျမဒီမှာဒီသောရရှင်ဝင်ခြင်းနေဆိုရင်ပြောပြပါမယ်ကျမတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bami ဆိုတဲ့လိပ်စာမှာတွားပြီးတော့နားဆင်နိုင်တာပါဒါပေမဲ့အဲ့ထက်ပိုပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်နေတယ်လီဖုန်းသုံးတဲ့သောရရှင်နေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ်Facebook မှာ VOA Bambies News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ VOA Bambies News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်အဲ့ဒီမှာရုပ်မြင်သံကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းထုတ်လွှင့်ပေးနေတာပါအစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အစီအစဉ်တွေဓာတ်ရိုက်မကြည့်လိုက်ရဘူးမနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်Messenger ကနေပို့လာတဲ့သောရရှင်က Hi there လို့နှုတ်ဆက်ပြီးတော့ကျမတို့ပြီးခဲ့တဲ့တပတ်တနင်္ဂနွေရုပ်မြင်သံကြားအစီအစဉ်မှာတင်ဆက်ပေးထားတဲ့အုံမခွက်ခွန်တွေကိုအသုံးပြုရလက်မှုအမှုပညာဖန်တီးထားတဲ့သူတယောက်ကြောင့်တင်ဆက်ပေးထားတဲ့သူ့အကြောင်းအစီအစဉ်မှာအဲ့မှာအုံမခွက်အမှုပညာရှင်ဖြစ်တဲ့ဦးတန်းလွင်ရဲ့ဆက်သွယ်လို့ရနိုင်မယ့်လိပ်စာလေးပေးပါတယ်သူ့ရဲ့ပစ္စည်းတွေတွားကြည့်ပြီးတော့ဝယ်ယူချင်ပါတယ်လို့ပြောထားပါတယ်ဟုတ်ကဲ့ကျမတို့ messenger ကနေပြီးတော့လဲအကြောင်းပြန်ပေးထားပါတယ်နော်ကျမတို့ဦးတန်းလွင်ကိုဆက်သွယ်ပြီးတော့မေးမြန်းပြီးတော့သူ့ရဲ့လိပ်စာကိုသူခွင့်ပြုတယ်ဆိုရင်ကျမတို့လှမ်းပြီးတော့ပို့ပေးလိုက်ပါမယ်။ကျမတို့ကသူ့ရဲ့လိပ်စာတိုက်ရိုက်ပို့ပေးဖို့အခွင့်မရှိလို့ဖြစ်ပါတယ်နော်။နားလည်မယ်လို့မျှော်လင့်ပါတယ်။ကျမတို့ video ကိုစာရေးစားတဲ့တော်ရရှင်နေတဲ့မှာလူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့တော်ရရှင်နေရဲ့စာတွေလည်းအများကြီးလက်ခံရရှိပါတယ်နော်။အဲ့ဒီအချိန်ကစာတစ်ပုဒ်ကိုကျမဖော်ပြပေးချင်ပါတယ်။ Library ဆိုတဲ့တော်ရရှင်ရေးလာတာပါ။မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူဘလို့မချစ်မရဲဖြစ်နေရလဲဆိုတာကိုရေးလာပါတယ်
။မင်္ဂလာပါ VOA ကျွန်တော်ရင်းနှီးခန်းစားချက်လေးကိုပြောချင်ပါတယ်။လက်ရှိမြန်မာနိုင်ငံအကြောင်းကိုသတင်းမှာဖတ်ရတာသိကူမချေနှက်ချင်စရာပါပဲ။နိုင်ငံရေးခေါင်းဆောင်တွေကလည်းထိုင်နေရကနေလက်ညှိုးထိုးပြီးပြောဆိုဝေဖန်နေသလားလို့တောင်ထင်ရတယ်။အထက်ကသူတို့စဉ်းစားခဲ့တာလေးတွေကိုအခုထိပြောလို့မကုန်ကြသေးဘူး။တိုင်းရင်းသားလက်နက်ကင်တွေရောတပ်မတော်ခေါင်းဆောင်တွေကလည်းအာဏာကိုမမောနေကြတော့မာနကိုလက်ဆွဲထားကြတော့ပြိုလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တိဆောက်ဖို့မကြိုးစားကြသေးဘူး။နိုင်ငံရေးပညာရှင်တိုင်းသားလက်နက်ကိုင်တပ်မတော်တို့ကိုပြောပြခြင်းပါတယ်။တိုင်းပြည်နယ်လူမျိုးကိုတကယ်ချစ်ရင်မာနတွေဖေးချပြီးအစိုးရနဲ့ပြည်သူအထူးတကပူပေါင်းပြီးကိုယ်တိုင်လက်တွေနဲ့ပြိုလဲနေတဲ့တိုင်းပြည်ကိုပြန်လည်တိဆောက်စေခြင်းတယ်လို့ပြောပြပါနော်
။အစိုးရနဲ့ပြည်သူအထူးတကလက်တွဲပြီးတော့တိုင်းပြည်ကိုပြန်ပြီးတော့တိဆောက်မှအောင်မြင်ပါမယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။မြန်မာတချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတချင်းလေးတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော် Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင် ော် jewelry ဆိုထားတဲ့ message ဆိုတဲ့သတင်းလေးနဲ့သရရှင်ကိုဖြောပြချင်ပါတယ်ရှင်။အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။message ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းနှင်းတွင်နေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ညာစာတွေရေးထားတယ်နင်ဖမ်းမှမဖတ်ချီပဲ။အရင်လိုပြောနေကြဖုန်းသံလေးကဆက်သွယ်
သနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါတယ် BNN ဘောလုံးဝါသနာရှင်တယောက်ကကမ္ဘာဖလားဘောလုံးဘောလူပွဲရဲ့အထိတ်အမှတ်အယုတ်ကလေးတွေလိုမျိုးကျုပ်ခွန်နဲ့ပုံဖော်ပြီးတော့ဖန်တီးနေပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားစားသောက်ဆိုင်တစ်ခုကနေရောင်းတဲ့ပီဇာကဘာကြောင့်နာမည်ကြီးနေပါသလဲဒီလိုကမ္ဘာတစ်လွှားကထူးခြားဆန်းပြသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မအီတန့်စင်တို့ကပြောပြပေးကြပါလိမ့်မယ်ရှင
်ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲတရားဝင်အထိမ်းမှတ်အယုတ်လေးဖြစ်တဲ့ဇာဘီဗာကားလို့နာမည်ပေးထားတဲ့ဝမ်ဘလေးယုတ်ကလေးတွေပုံစံတူကျုပ်ခွန်အယုတ်လေးတွေလည်းရှိနေပါပြီဗီယက်နမ်နိုင်ငံဟိုချီမင်းစီတီမြို့ကအသက်68နှစ်အရွယ်အငိမ့်စားကျောင်းစရာငွေန်တန်တမ်ကကျုပ်အခွန်လေးတွေနဲ့ဖန်တီးနေရပါသူဟာဘောလုံးဝါသနာရှင်တဦးဖြစ်ပြီးတော့အဲ့ဒီရုပ်ကလေးတွေဖန်တီးဖို့နိုင်ပေါင်းများစွာအချိန်ယူရတာဖြစ်ပါတယ်။အာကစားမျက်မှန်တက်ထားတဲ့ဝမ်ဘလေးရုပ်ကလေးအပါအဝင်တခြားနာမည်ကြီးဘောလုံးအကျော်မော်တွေဖြစ်ကြတဲ့ခရစ်စတီယာနိုရိုနယ်ဒိုနဲ့လာနယ်မက်ဆီတို့ရဲ့အယုတ်ကလေးတွေကိုလည်းကျက်ဥခွန်ငုံဥခွန်နဲ့ငှက်ကလပ်အုပ်ဥအခွန်တွေကိုပါတုံးပြီးတော့ ဖန်တီးထားပါတယ်။ဝါသနာအရအခုလိုအယုတ်ကလေးတွေစတင်ဖန်တီးခဲ့တာတောင်အာဖရိက2010ကမ္ဘာဖလားဘောလုံးပွဲတွေကတည်းကဖြစ်ပြီးတော့အခုချိန်မှာတော့အယုတ်ပေါင်း1000နီးပါးရှိနေပြီဖြစ်ပါတယ်။တခြားနာမည်ကြီးသူတွေဖြစ်တဲ့ရုပ်ရှင်တရုတ်ဆောင်ချာလီချက်ပလင်၊အမေရိကန်သမ္မတဟောင်းဘရက်အိုဘားမား၊ဥပါကနန်စတိုင်တချင်းနဲ့နာမည်ကြီးလာတဲ့ကိုရီးယားဆိုတော့ဆိုင်ပုံလူတွေကိုလည်းဥခုမျိုးစုံတုံးပြီးတော့ဖန်တီးခဲ့ပါတယ်။အခုလိုပုံလူရုပ်လေးတွေဖန်တီးရမှာအခက်အခဲဆုံးကတော့တင့်တော်တဲ့ဥခုရတိုင်ဖို့ပါပဲ။တမ်ဟာသူ့ရုပ်လေးတွေကိုရောင်းချခြင်းမရှိဘဲနဲ့သူ့ရှိလာလေသူတွေကိုကြည်နိုင်မှုပြသထားပါတယ်။ဗီယက်နမ်မှတ်တမ်းတင်တဲ့ဌာနတစ်ခုကတော့ဥခုအမှုပညာဖန်တီးနိုင်မှုအများဆုံးဖြစ်သူကိုမှတ်တမ်းတင်ထားပါတယ်။ဒီနေ့မှာတော့ကမ္ဘာစင်ချင်းချိုးကိုမျှော်လင့်ထားတယ်လို့လည်းသူကပြောပါတယ
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်စန်တာမိုနီကာမြို့ကလေးမှာတက်တန့်လိုအယောင်ဆုံးလက်လက်တောက်နေတဲ့ပီဇာလေးတွေရနိုင်ပါပြီ။ပီဇာနာမည်ကို Magic AF လို့နာမည်ပေးထားပြီးတော့မာဂရီတာပိုင်းကိုအယောင်ဆုံးဖြစ်အောင်စားနိုင်တဲ့အယောင်လက်လက်တွေရောထားတာပါ။ဆိုင်ကလူတွေကတော့ဒန်နာရီတဲကဥကြိုတချောင်းပါတဲ့ယူနီကောင်းမြင်းရဲ့အမ်ဘတ်လို့အပြောသဘောနဲ့ယူနီကောင်းပြူလို့ခေါ်ကြပါတယ်။ဒက်ဝုဗီဇာဆိုင်ဟာမနစ်တုန်းကအခုလိုရောင်းဆုံးဗီဇာတွေကိုအစမ်းသဘောမျိုးအကန့်အသတ်နဲ့ရောင်းချခဲ့ရကစားသုံးသူတွေတောင်းဆိုတာများလွန်းတဲ့အတွက်အခုလိုရောင်းချရတာပါလို့ဆိုင်မန်နေဂျာမက်ပီတာကပြောပါတယ်။လူကြိုက်များလွန်းတဲ့အတွက်လဲဆက်လက်ရောင်းချနေမှာပါလို့ပြောပါတယ်။ Irish လူမျိုးတွေရဲ့ဘာသာရေးယဉ်ကျေးမှုပွဲတော်နေ့ဖြစ်တဲ့ St. Patrick နေ့မှာအထင်းအမှတ်အယောင်အစိမ်းရောင်ဖုတ်ထားတဲ့ပီဇာဆေးကြောက်ကြိုက်တဲ့သူတွေအတွက်ဆေးကြောက်ပီဇာတွေကိုလေးလပိုင်း20ရက်နေ့တွေမှာလည်းထုတ်လုပ်ရောင်းချခဲ့မှုပါတယ်။ဒါပေမဲ့လည်းအခုလိုရောင်းဆုံးလက်လက်တောက်နေတဲ့ပီဇာကတော့လူကြီးကလေးအကုန်ကြိုက်တာဖြစ်ပြီးတော့ထူးခြားတယ်လို့မန်နေဂျာဖြစ်သူကပြောပါတယ်ခင်ဗျာ။
ဘူလိုင်းတန်ခံနေရတဲ့ပြည်တွင်ကလန်ဒန်မြို့ကတရိတ်ဆန်ရုံမှာတော့အပူဒဏ်တက်တာစေဖို့တရိတ်ဆန်လေးတွေကိုရေခဲကြောင်းကျူးနေပါဗျ။အပူချိန်30ဒီဂရီဆယ်စီယပ်ထက်မနည်းပူနေတဲ့အတွက်မြောက်ကလေးတွေမြောက်ဝင်တွေအပူဒဏ်တက်တာစေဖို့ပဲတွေနေကြစီတွေတခြားအသီးနှံတွေရောထားတဲ့ရေခဲကြောင်းတွေကိုပြုလုပ်ကျူးမွေးနေရပါ။ကြားနဲ့ပန်ကွင်းတချို့လိုမျိုးတံတွားတွေကတော့ပူနေတဲ့ရာသီဥတုမှပျော်ကြပေမဲ့လေတချို့တံတွားတွေကတော့အပူဒဏ်ကိုမခံနိုင်ကြလို့အခုလိုအပူဒဏ်တက်တာအောင်လုပ်ပေးနေရတာဖြစ်ပါတယ်။ကြောင်ကြီးမျိုးနယ်ဝင်ဖြစ်တဲ့ကြားတွေကတနေ့ကုန်နေပူစာလှုံပြီးတော့နေနိုင်ပေမဲ့လေဂိုရီလာမျိုးဝင်ကြီးတွေကတော့အိတ်ထဲမှာနေပြီးတော့အေးခံနေရပါတယ်။ပြီးခဲ့တဲ့ဇွန်လ25ရက်နေ့တုန်းက UK နိုင်ငံတဝန်းတစ်နှစ်အတွင်းအပူချိန်အမြင့်ဆုံးအထိရောက်ခဲ့ပြီးတော့လာမယ့်ရက်တွေအထိအပူဒဏ်ခံစားရအောင်မယ်လို့မိုးလေဝသသတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်။
ကဘာတလွားကထူးခြားစမ်းများသတင်းတွေကိုတော့မအီတန့်စင်နဲ့ကိုငိမ့်ညံတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနက်ပြန်တနင်္လာမနက်ခင်း6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အစီအစဉ်လေးအဆုံးမသတ်ခင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
။ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်နိုင်ရေးအတွက်ဆောင်ရွက်စရာကိစ္စအများအပြားရှိနေသေးတဲ့အကြောင်းနိုင်ငံတကာချက်ချင်းဒီအသည် ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ပြောဆိုပါတယ်။ဒုက္ခသည်တွေအလုံးရှင်းနဲ့ပြန်နိုင်တဲ့အခြေအနေမျိုးမရှိသေးပဲပြန်လည်လက်ခံရေးအတွက်ပြင်ဆင်မှုတွေလိုအပ်နေသေးတယ်လို့ယူဆတဲ့အကြောင်းနဲ့ပြန်လာမဲ့သူတွေကိုလက်ခံမဲ့လူမှုအတိုင်းဝိုင်းတွေအတွင်းမှာလည်းပြင်ဆင်စရာတွေရှိနေသေးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌကအခုလိုမှတ်ချက်ပေးပြောဆိုသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံမဲဆိုင်မြို့ကထလွန်ကူထဲမှာပျောက်ဆုံးနေတဲ့ယောက်ျားကလေး12ဦးနဲ့သူတို့ရဲ့ဘောလုံးနှီးပြအမျိုးသားတဦးတို့ကိုဒီကနေ့9ရက်မြောက်နေ့အဖြစ်ဆက်လက်ရှာဖွေနေကြဆဲဖြစ်ပါတယ်။အမေရိကန်စစ်တပ်ဘက်ကလည်းကူညီရှာဖွေရေးကိုပံ့ပိုးဆောင်ရွက်ပေးနေပါတယ်။ဒီကနေ့မှာတော့ရာသီဥတုအခြေအနေကောင်းမွန်လာတာနဲ့အတူသွားရေးလာရေးမှာရောကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါပို့ပြီးတော့လွဲကူလာမယ်လို့မျှော်လင့်ထားတဲ့အကြောင်းလဲအမေရိကန်ကူညီကယ်ဆယ်ရေးအဖွဲ့ရဲ့ပြောခွင့်ရကပြောဆိုသွားပါတယ်။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအခုဆိုရင်တော့အင်ရှင်ရုရှားနဲ့စပိန်အသင်းတို့ဒုတိယအဆင့်ရှုံးတဲ့ပွဲစဉ်တွေကိုကစားနေပါတယ်။အခုဒုတိယပိုင်းစတင်ကစားနေပြီဖြစ်ပြီးတော့အခုလောလောဆယ်မှာတော့စပိန်နဲ့ရုရှားတို့တကိုးစီတည်ရည်နဲ့ကစားအချိန်အနည်းကစားနေကြပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရင်းမူကမတ်မြတခြင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာတပ်ဖန်အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်တနင်္လာမနေ့ခင် VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်ကောင်းသောညချမ်းဖြစ်ကြပါစေ
This program has come to you from the Voice of America, Washington.